ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာအမေရိကန်လွှတ်တော်မှကြာသပတေးနေ့ကမိန့်ခွန်းပြောကြားခဲ့ပြီးအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရက်လုံးကိုနှစ်ရက်စလုံးကသူ့ကိုအချိန်အတော်ကြာမတ်တက်ရက်ပြီးလက်ခုပ်အောပါပေးဂုဏ်ပြုခဲ့ကြပါတယ်။ယူကရိန်းနိုင်ငံအနေနဲ့ရုရှားရဲ့ရက်စက်ကြမ်းကြုတ်မှုကိုဆက်ပြီးရင်ဆိုင်ဖို့အတွက်အမေရိကန်ရဲ့စီးရေးနိုင်ငံရေးစီးပွားရေးအထောက်အကူတွေပေးဖို့မစ္စတာပိုရိုရှန်ကိုကအမေရိကန်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ VOA သတင်းတောက်စင်ဒီစိန်အမေရိကန်လွှတ်တော်ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
။ Members of Congress, I have the high privilege and distinct honor of presenting to you His Excellency Petro Poroshenko, President of Ukraine.
Ukraine သမ္မတ Mr. Petro Poroshenko အမေရိကန်လွှတ်တော်ခမ်းမာတဲ့ဝင်လာတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်သဘာပတိ John Boehner ကအခုလိုဂုဏ်ပြုကြိုဆိုခဲ့တာဖြစ်ပါတယ်။အရင်စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်တဲ့ Ukraine သမ္မတပိုရိုရှန်ကိုဟာသူ့ကိုအမေရိကန်လွှတ်တော်မှာအခုလိုလိုက်လိုက်လဲလဲကြိုဆိုခဲ့ကြတဲ့အပေါ်မှာလဲစိတ်လှုပ်ရှားနေတဲ့ပုံရပါတယ
် It's impossible to imagine what I am feeling right now. How symbolic is the unity?
ကိုချင်ကျွန်တော်စိတ်ထဲမှာဘလို့ဖြစ်နေတယ်ခံစားနေရတယ်ဆိုတာပြောမပြနိုင်တော့အောင်ပါပဲ။အမေရိကန်လွှတ်တော်အနေနဲ့ Ukraine နိုင်ငံပေါ်ဘလောက်ထိသွေးစည်းညီညွတ်တယ်ဆိုတာကိုပြသနေရပါတယ်။
စလနဲ့အင်အားမပြည့်စုံတဲ့သူရဲ့ Ukraine စစ်သားတွေဟာခင်မီပြီးအဆင့်တန်းမြင့်တဲ့ရုရှားစစ်တပ်ရဲ့ကျူးကျော်ရန်လုံမှုတွေကိုရင်ဆိုင်နေရတယ်လို့သမ္မတပိုရိုရှန်ကိုကပြောပါတယ်။အမေရိကန်ပြည်ထောင်စုက Ukraine နိုင်ငံကိုပေးနေတဲ့အလွယ်တကူအစင်းစစ်စားနိုင်တဲ့စားစရာတွေနဲ့စောင်းတွေကရုရှားတွေကိုရင်ဆိုင်ဖို့အတွက်လုံလောက်မှုမရှိတာကြောင့်အမေရိကန်အနေနဲ့တိုက်ခိုက်ရေးစစ်လက်နက်တွေရောစစ်လက်နက်မဟုတ်တဲ့တခြားအကူအညီတွေကိုပါပေးဖို့ Mr. Poroshenko ကအမေရိကန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။
Please understand me correctly. Blankets, night vision goggles are also important. But one cannot win the war with the blankets.
ကျေးဇူးပြုပြီးတော့ကျွန်တော်ကိုနားလည်ပေးစီချင်ပါတယ်။ဆောင်းတွေညကြည့်မှန်ပြောင်းတွေကလည်းအရေးကြီးပါတယ်။ဒါပေမဲ့စစ်ပွဲနိုင်မျိုးကတော့ဆောင်းနေတဲ့တွေမရပါဘူး။အ
မေရိကန်လွှတ်တော်အနေနဲ့ယူကရိန်းနိုင်ငံကိုအထူးကာကွယ်ရေးနဲ့လုံခြုံရေးအစင်တန်းပေးဖို့ဒါပြင်ယူကရိန်းနိုင်ငံမှာအမေရိကန်ကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံလာအောင်အားပေးတဲ့အနေနဲ့ငွေကြေးထောက်ပံ့မှုတွေပေးသွားဖို့ Mr. Poroshenko ကလွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။အခုလိုယူကရိန်းသမ္မတဘက်ကပန်ကြားသွားတဲ့အပေါ်မှာအမေရိကန်လွှတ်တော်အမတ်တွေကလည်းထပ်ခါတလဲလဲမတ်တက်ရက်ပြီးတော့လက်ခုပ်ဩဘာတွေတီးပြီးဂုဏ်ပြုခဲ့ကြပါတယ်။ယူကရိန်းပြည်သူတွေအနေနဲ့သူတို့ရဲ့အနာဂတ်ကိုပြည်ပဝင်ရောက်ဆွတ်ဖက်မှုတွေမပါဘဲရွေးချယ်ဆုံးဖြတ်သွားဖို့အတွက်အမေရိကန်ကထောက်ခံတဲ့ဆုံးဖြတ်ချက်ကိုလွှတ်တော်ကကြာသပတေးနေ့မှာပဲဆုံးဖြတ်ခဲ့ပါတယ်။ယူကရိန်းနိုင်ငံကိုတိုက်ခိုက်ရေးလက်နက်မဟုတ်တဲ့တခြားအကူအညီဒေါ်လာ53သန်းပေးသွားမယ်လို့အမေရိကန်သမ္မတအိမ်ပြည်တော်ကကြာသပတေးနေ့မှာကြေညာပါတယ်။အမေရိကန်ကယူကရိန်းနိုင်ငံကိုစစ်ရေးနိုင်ငံရေးနဲ့စီးပွားရေးအကူအညီတွေပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ Mr. Poroshenko ဟာသမ္မတဥပမာနဲ့ကြာသပတေးနေ့နောက်ပိုင်းမှာဆွေးနွေးသွားမှာဖြစ်ပါတယ်။